ဒီဇင်ဘာလတရက်နေ့ကိုကူးပြောင်းလာတဲ့အချိန်ညတကောင်ရံမှာတော့ KIO ဌာနချုပ်လိုင်စာအနီးကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာရှိခဲ့တယ်လို့နေကင်းဘက်မှာလည်းလိုင်စာမြို့ပေါ်ကိုဂျက်တိုက်လေရင်ဒဇင်ပြန်တန်းလာတာကြောင့်ကချင်ဘက်ကစစ်ရေးအခြေအနေကတင်းမာလာနေပြီလို့ KIO ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးတော့ TLL ကဒီကနေ့မနေ့အစောပိုင်းမှာတော့တပ်စခန်းနှစ်ခုကိုသိမ်းယူလိုက်ပါတယ်။ကချင်ဒေသကစစ်ရေးတင်းမာလင်းတဲ့အခြေအနေရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အနေအထားတွေကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်
။ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ KNO ဌာနချုပ်အခြေစိုက်ရာကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့လိုင်စာအနီးမှာကာလတော်ကြာတိုက်ပွဲတွေငြိမ်သက်နေရကမနေ့ညတကောင်ရံအချိန်မှာတော့ပစ်ခတ်မှုတွေပြန်လည်စတင်ခဲ့တာပါ။ဒီပစ်ခတ်မှုဟာဌာနချုပ်လိုင်စာအနီးကျေးရွာတွေဘက်ကိုအဓိကပစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့အနည်းဆုံး10ချက်ကျော်ခန့်ရှိကြောင်း KNO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
မနေ့ညတကောင်ရ12နာရီဝန်းကျင်လောက်ဒီစင်ဘာတရမနေ့ကတော့ဒီခါရတောင်တို့ပုံရတောင်တို့ပဲကနေကျော်ရလိုက်စာပဝန်ချင်းဟိုမေစပါနမ်ဆန်ယာနောက်ဟိုမတီးယာစီမနာပဲမှာလက်နဲ့ကြီးနဲ့ရမ်းပြတာတော့ရှိပါတယ်အချိန်ကတော့30ကျော်လောက်တော့ရှိပြင်တယ်ပြီးရတော့မတီးဘူးနော်ညတကောင်ဒီမောကြတဲ့ချင်းဆိုတော့
ဒီနေ့နေကင်းပိုင်းမှာလဲလိုင်စာမြို့ပေါ်ကိုတိုက်လေရင်နေလာရဝဲပြန်တာရှိတာကြောင့်စီးရေးအခြေအနေဟာပြန်လဲတင်းမာနေကြောင်းအခုလို့ဆက်ပြောပါတယ
်ဒီနေ့ကတော့ခုနနနာရီဝန်းကျင်လောက်ပါဒီလိုင်စာအပေါ်ကနေသူတို့ရဲ့ဒီဖိုက်တာဇီးလဲပြန်တားနေတာတော့တွေ့ရပါတယ်နောက်ဟိုကျွန်တော်တို့လိုင်စင်ပွန်ပဲပါလဲအဲ့ဒီလေရင်ကတော့တက်လက်စင်လက်ဖြစ်တာတော့ရှိပါတယ်နေနေတော့ဘယ်လိုပြောမှလဲအစည်းအချင်းများတော့နေနေတင်းမာတဲ့နေထားတော့ရှိပါတယ်
။နိုဝင်ဘာလ30ရက်နေ့မွန်းညင်းမြို့နယ်အတွင်းကစစ်ကောင်စီရဲ့ရွှေငင်းကြားအမည်ရှိတပ်စခန်းကို KIA တပ်ရင်း9ကသိမ်းပိုက်တာရှိကြောင်းကြားသိရပေမဲ့အောက်ခြေကသတင်းပေးပို့တာမရှိသေးကြောင်းပြောပါရယ်။ KIA ဌာနချုပ်လိုင်စာဒေတာမှာဒီနှစ်ဇူလိုင်လဆန်းကတည်းကတိုက်ပွဲတွေစတင်ခဲ့ပြီးရှမ်းမြောက်ဒေတာက10-20စစ်စင်ရေးမတိုင်မီအထိဝိုင်းမော်နဲ့မိုးမောက်မြို့နယ်ဗမော်မြစ်ကြီးနားလမ်းတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာပါ10-20စစ်စင်ရေးနောက်ပိုင်းမှာတော့လိုင်စာဒေတာမှာတိုက်ပွဲတွေငြိမ်သက်နေခဲ့ပြီးဒီဇင်ဘာလ1ရက်နေ့ကူးပြောင်းချိန်မှာပြစ်ခတ်တာတွေပြန်လည်စတင်ခဲ့တာပါဒီဇင်ဘာလဟာခရီးယန်ဘာသာဝင်တွေအတွက်အထွတ်မြတ်လဖြစ်တာကြောင့်အခုလိုဒီဇင်ဘာ1ရက်နေ့ကိုကူးပြောင်းလာချိန်ပြစ်ခတ်တဲ့အပေါ်ဝေဖန်တာတွေလည်းရှိနေပါတယ်ရှမ်းမြောက်ဒေသဘက်မှာတော့ဒီနေ့လဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။ဒီမနေ့မှာတော့တအောင် TNL ကစစ်ကောင်စီစခန်းနှစ်ခုကိုထပ်မံသိမ်းယူခဲ့ကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံကပြောပါတယ်
။အာမူဆယ်မျိုးနံပေါ်တက်စကန်ကိုနယ်တော်ပိုင်းမှာဝင်ရောက်ပြီးတော့မှသိမ်းဆိုင်ရှင်နေနိုင်ခဲ့တယ်။အဲဒီစကန်ကတော့ပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကတိုက်ခဲ့တယ်ပေါ့နော်။ဒီနေ့ရောက်မှပဲမှာတော့အပြည့်ရှင်းနိုင်ခဲ့တယ်။အမှဆိုစစ်တုံးပန်းနဲ့ဦးရှိမယ်ပြီးရင်လည်းခရီးရနဲ့လည်းတိတ်ဆိတ်မိတာလည်းရှိတယ်။နောက်တစ်ခုကဒီတီပေါ်စင်အင်းရဲတပ်စခန်းကိုပိန်ရမိတယ်။ဒီတော့အမှလည်းရဲသားနှစ်ဦးနဲ့လည်းခရီးရတိတ်ဆိတ်ရမိတာရှိတယ
်။ရှမ်းမြောက်ဒေသအတွင်းသတင်းတွေကိုအစင်တစိုက်ဖော်ပြနေတဲ့ရွှေဖြီမြေသတင်းဌာနကတော့နမ်ခမ်းမြို့နယ်ဘက်မှာလေကြောင်းကဘုံကျဲတက်ခတ်တာကြောင့်တားမိနှစ်ယောက်ထိခိုက်ကြောင်းဖော်ပြပါတယ်။တီအန်အေလီပြောရေးဆိုခွင့်ရှိသူကတော့နမ်ခမ်းဘက်ကတိုက်ပွဲသတင်းမရသေးကြောင်းပြောပါတယ်ကိုကန့်ဒေတာဘက်ကအခြေအနေကိုတော့ MNDAA ကဒီနေ့ထုတ်ပြန်တာမရှိသေးသလိုပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလဲဆက်သွယ်လို့မရပါဘူးခင်ဗျာ